အမျိုးသားပညာရေးဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးလေးဝင်ဆိုင်ဆွေးနွေးပွဲရနေကြလာမဲ့သဘောတူညီချက်တွေကိုပညာရေးဝန်ကြီးဌာနကအမျိုးသားပညာရေးဥပဒေပြင်ဆင်တဲ့ဥပဒေချမ်းမှာထည့်သွင်းပေးသွားမှာဖြစ်တာကြောင့်ကျောင်းသားတွေအနေနဲ့ဇန်နဝါရီလ28ရက်နေ့ရသဘောတူထားခဲ့တဲ့ကတိကဝတ်အတိုင်းဆန္ဒပြတာတွေကိုရပ်ဆိုင်ကြဖို့အစိုးရသတင်းထုတ်ပြန်ရေးအဖွဲ့ကမနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။အစိုးရရဲ့အခုလိုသတင်းထုတ်ပြန်ချက်ကိုဒီမိုကရေစီပညာရေးဆန္ဒပြကျောင်းသားတွေကကန့်ကွက်လိုက်ကြပါတယ်။လေးပွင့်ဆိုင်ဆွေးနွေးပွဲနဲ့ပတ်သက်ပြီးအစိုးရလွှတ်တော်ကျောင်းသားနဲ့နိုင်ငံလုံးဆိုင်ရာပညာရေးပြည်ပြောင်းလဲရေးကွန်ရက် NNEA ကိုယ်စားလှယ်တွေမနေ့ကအကြိုဆွေးနွေးခဲ့ကြပြီးပညာရေးဝန်ကြီးဌာနနဲ့နှစ်ဦးသဘောတူကြေညာချက်ထုတ်ပြန်ခဲ့ကြောင်းအဲ့ဒီကြေညာချက်မှာမပါဝင်တဲ့အချက်တွေကိုအစိုးရကအခုလိုသတင်းထုတ်ပြန်လိုက်တဲ့အပေါ်မှာကန့်ကွက်ကြောင်းမနေ့ကဆွေးနွေးပွဲမှာပါဝင်ခဲ့တဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီကကျောင်းသားကိုယ်စားလှယ်ကိုအောင်မှန်းဆန်းကပြောပါတယ်
။မနေ့ကဆွေးနွေးပွဲဟာလေးဝန်ဆိုင်ဆွေးနွေးပွဲကိုဘယ်ပြန်ဆမလဲနဲ့ဘယ်လိုပုံစံကျွန်တော်ဆွေးနွေးမလဲဆိုတာပဲသဘောတူညီခဲ့ကြတာပေါ့နော်။အစိုးရဘက်ကတော့ဒီဘက်လာမှုရပ်ဖို့ခိတ်ခါတယ်လို့ပြောနေတာဒါပေမဲ့ကျွန်တော်တို့ဒီဘက်ကတော့လုံးဝလက်မခံကြဘူးပေါ့။အဲ့ဒီတော့သူတို့ကျွန်တော်တို့ပြန်ဝင်လာတဲ့နောက်ဦးတော်ဘောပညာချက်ကိုအဲ့ဒီခိတ်ခါကိုမထည့်ဘဲနဲ့ဆန်တဲ့ချက်တွေဆိုကျွန်တော်ထုတ်ပြန်ခဲ့တယ်။ဒါပေမဲ့ဒီအစိုးရသတင်းထုတ်ပြန်ရေးဖွဲ့ရကြတော့ဒီမီနာ2015နဲ့ထုတ်ပြန်ပြီးတော့28ရက်နေ့ခိတ်ခါကြီးကိုထည့်ပြီးတော့ပြောလာတယ်။ကျွန်တော်တို့တော့နားမလည်နိုင်အောင်ဖြေရတယ်။နောက်တစ်ခုကဒီ28ရက်နေ့သူတို့ပြောထားတဲ့ခိတ်ခါလည်းတကယ်တမ်းကအဲ့ဒီနေ့ရသဘောတူညီချက်က10ရက်နေ့စီပွဲစရင်ဒီကိုခဏရန်နားမယ်ဆိုပြီးတော့ပဲကျွန်တော်တို့ကသဘောတူခဲ့တာဖြစ်ပြီးတော့နောက်ရက်ဒီဆက်မထွက်ဘူးလို့ကျွန်တော်တို့ကပြောခဲ့တာမဟုတ်ဘူး။အဲ့ဒီကြောင့်ကလည်းကျွန်တော်တို့ကတကယ်ကိုသူတို့ပြေးထားတဲ့ဆွေးနွေးပွဲဆိုင်နေကိုကျွန်တော်တို့တကယ်လည်း green ထားပြီးတော့အဲ့ဒီနေ့ရက်ကိုနားပေးခဲ့တယ်။ဒါပေမဲ့အစိုးရဘက်ကအဲ့ဒီနားမယ့်နေရာကိုတော့မှလက်မခံဘူး။ဖိအားပေးလို့ကျွန်တော်တို့နေရာဆွေရတယ်။ကားတွေနဲ့ဆွေခဲ့ရတယ်ရှိတယ်။အဲ့ဒီမနေ့ရက်ဆွေးနွေးပွဲမှာလည်းဝန်ကြီးတွေကိုအကုန်လုံးကျွန်တော်တို့ကစီစီကြကြနဲ့ဆက်ဆက်လာပြောပြီးတာ။ကျွန်တော်တို့လိုချင်တဲ့ရလက်တစ်ခုအမခံနိုင်တဲ့အနေအထားမရောမရှိရင်ကျွန်တော်တို့စစ်ကြောင်းတွေရမှာမဟုတ်ဘူးလို့ပြောထားတယ်။မနေ့က2နာရီရနေညနေ6နာရီကျော်ထိဆွေးနွေးပွဲတစ်လျှောက်လုံးမှာတကယ်တမ်းအဓိကဆွေးနွေးခဲ့ရတာဒီဆွေးနွေးပွဲနဲ့ပတ်သက်တာမဟုတ်ဘဲနဲ့တပိတ်သူတို့ကဇွတ်လန်ခိုင်းပြီးကျွန်တော်တို့ကမလန်နိုင်ဘူးဆိုတာငင်းနေတာနဲ့ဟိုသူတို့ကအထက်ကိုဖုံးဆက်နေတာနဲ့ပြန်တိုင်ပင်တာနဲ့ဒါနဲ့ပဲအချိန်ကုန်ပြီးတော့မနေ့ကအဲ့တကယ်အစည်းအဝေးနဲ့ပတ်သက်တာတော့ကောင်းကောင်းမပြောခဲ့ရဘူ
းဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီကမဖြူဖြူအောင်ကလည်းလေးပွင့်ဆိုင်ဆွေးနွေးပွဲရဲ့ရလက်ပေါ်မှာမူတည်ပြီးမှသာတပိတ်မောက်ကျောင်းသားတွေအနေနဲ့ဆန္ဒပြလှုပ်ရှားမှုတွေကိုရပ်တန့်ဖို့ဆုံးဖြတ်မှာဖြစ်တယ်လို့ပြောပါတယ်
မနေ့ကတော့ကျူရဘက်ကနေပြီးတော့ပြင်ညာချက်ထွက်လာတယ်။အဲ့ဒီပြင်ညာချက်မှာအဲ့လိုမျိုးအချက်ကိုထည့်သွင်းထားတယ်။သူကဒီမနေ့ကအစိုးရဘက်ကသဘောတူညီထားတဲ့အချက်ထဲမှာတော့မပါဘူးဒါ။အစိုးရဘက်ကတိကျတိုက်တွန်းတယ်ဆိုတဲ့သဘောလို့ကျွန်တော်တို့ယူဆတဲ့အကြံဉာဏ်ဖြစ်ပါတော့။ကျွန်တော်တို့အနေနဲ့ကလည်းကျွန်တော်တို့ဆွေးနွေးထားချက်တွေကျွန်တော်တို့ကျောင်းသားတွေဒီတပိတ်တွေကြားထဲမှာဆွေးနွေးထားချက်တွေအရာကျွန်တော်တို့ကတော့ဆွေးနွေးပွဲရလက်ပေါ်မှာမူတည်ပြီးတော့ပဲကျွန်တော်တို့ကစဉ်းစားမှာလက်တလောအချိန်ကြီးကတော့ကျွန်တော်ဆက်ပြီးတော့တပိတ်တွေကဆက်ပြီးတော့ချိချက်သွားမှာဖြစ်ပါတယ်။ဟိုကျွန်တော်တို့မှာက28ရက်နေ့တုန်းကအနေထားနဲ့လက်ရှိဒီအနေထားနဲ့အင်မတန်မှခေါ်ထားသွားပြီဖြစ်ပါတယ်ဒီကြားထဲမှာပေါ့နော်ကျွန်တော်တို့ဒီဆွေးနွေးပွဲတွေတစ်ဖက်သက်ရက်ဆိုင်တာခံလိုက်ရတာလို့အခြားသောချင်းကြောက်မှုတွေဒီပညာချက်တွေနဲ့တပိတ်ကိုပုံဖြတ်ဖို့စူးစမ်းနေရတယ်လည်းရှိတဲ့အခါကျတော့ကျွန်တော်တို့ကတော့ကျွန်တော်တို့ရဲ့အင်အားကိုလွယ်လွယ်နဲ့နောက်ဆုတ်ပေးလို့မရဘူ
းအေယာဝရီတပိတ်စစ်ကြောင်းကိုဥဆောင်သူတူဦးဖြစ်တဲ့ကိုအောင်အောင်ကျော်ကလည်းအစိုးရရဲ့ဒီသတင်းထုတ်ပြန်ချက်ကိုပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းနဲ့ဒါဟာအစိုးရကဆွေးနွေးပွဲကိုပြပြအောင်လှုပ်ဆောင်နေတယ်လို့မြင်မိကြောင်းအခုလိုပြောပါရယ
်မနေ့ကကျွန်တော်တို့လွှတ်လိုက်တဲ့ကိုယ်စားလှယ်တွေနဲ့ဟိုဘက်ကအစိုးရရဲ့ကိုယ်စားလှယ်တွေနဲ့ဆွေးနွေးတဲ့အချက်လက်တွေကအစိုးရထုတ်ပြန်လိုက်တဲ့အချက်လက်တွေနဲ့တော်တော်လေးကွဲလွဲနေတာကျွန်တော်တို့တွေ့ရတယ်ဆက်တည့်ရနေဆွေးနွေးပွဲအတွက်သဘောတူတဲ့ကြေညာချက်တွေထဲမှာဒီစစ်ကြောင်းတွေရှင်းနာပြီးမယ်ဆိုတဲ့ဟာမျိုးလုံးဝမပါဘူးပေါ့နော်ဆိုတော့အဲ့လိုမပါတဲ့အချက်လက်တွေကိုဒီအစိုးရကထုတ်ပြန်တဲ့အခါမှာကျတော့26ရက်နေ့မှာလက်မှတ်ထိုးထားတဲ့အတိုင်းပဲအားလုံးရန်နာပြရမယ်ခရီးတည်ရမယ်ဆိုတဲ့ဟာမျိုးတွေပြောလာတဲ့အခါကျတော့ဒါကတော့ဆွေးနွေးပွဲမူပေါင်းတွေကိုချိုးဖောက်တယ်လို့ကျွန်တော်တို့ကမြင်တယ်လေ။သတိရနေဆွေးနွေးပွဲကိုကျွန်တော်လက်ခံတယ်။ဆွေးနွေးတဲ့အချက်လက်တွေကိုလည်းလက်ခံတယ်။သို့တော့အဲ့လိုမျိုးအကျိုးညှိနှိုင်းထားတဲ့ဟာတွေထဲမှာသဘောတူထားတဲ့အချက်လက်တွေကိုဖောက်ပြီးတော့အခုလိုမျိုးအစိုးရကနေပြီးတော့တစ်ဖက်သက်ထုတ်ပြန်တဲ့ဟာမျိုးတွေကြားလို့ရှိရင်ကျွန်တော်တို့ကတော်တော်ကိုပြင်းပြင်းထန်ထန်ရှုတ်ချပါတယ်။ပြင်းပြင်းထန်ထန်လည်းကန့်ကွက်ပါတယ်။နောက်တစ်ခုကဟိုမနေ့ပြန်ဆွေးနွေးပွဲမှာလည်းအဲ့လိုပါပဲ။ကျွန်တော်တို့အတက်နိုင်ဆုံးအကောင်ဆုံးကျွန်တော်တို့ကျောင်းသားတွေဘက်ကနေပြီးတော့ဆွေးနွေးကြမှာဖြစ်တယ်လို့အဲ့ဒီဆွေးနွေးတဲ့အချက်လက်တွေအကုန်လုံးကိုတိကျတဲ့ခိုင်မာတဲ့ထုတ်ပြန်မှုပဲလိုချင်ပါတယ်။လိုလိုဆွဲပြီးရေးတဲ့ထုတ်ပြန်ချက်မျိုးကျွန်တော်လုံးဝလက်မခံပါဘူး။နောက်တစ်ခုကနှစ်ဦးနှစ်ဖက်သဘောတူပြီးသားအချက်လက်တွေကိုအလွဲသုံးစားလုပ်ပြီးတော့ကိုယ့်ဘက်ကိုလိုရာဆွဲရေးတဲ့အပေါင်းမျိုးတွေအခုဒါပြန်ပြီးရင်တွေ့နေရတဲ့အခါမှာဒါဆွေးနွေးပွဲရလက်တွေကိုပြပြားစီရယ်ဆွေးနွေးပွဲသဘောပေါင်းဆွေးနွေးပွဲကိုပြပြောင်းအောင်အစိုးရဘက်ကတက်တက်လှုပ်ဆောင်နေလို့ကျွန်တော်တို့မြင်ပါတယ်။
အစိုးရကလေးပွင့်ဆိုင်တွေ့ဆုံပွဲကနေရလာတဲ့သဘောတူညီချက်တွေကိုမြို့သားပညာရေးဥပဒေပြင်ဆင်တဲ့ဥပဒေချမ်းမှာထည့်သွင်းပေးသွားမယ်လို့ဆိုပေမဲ့ကျောင်းသားတွေရဲ့တောင်းဆိုချက်တွေကိုဥပဒေနည်းအရတိတိကျကျဖြစ်ဖို့အတွက်ကျောင်းသားကိုယ်စားလှယ်တွေကဆွေးနွေးသွားမှာဖြစ်တယ်လို့မဖြူဖြူအောင်ကပြောပါတယ်
အစိုးရဘက်ကကျမတို့ဒီအထက်ဆက်တဲ့ချက်ကိုသဘောတူတယ်အဲ့ချက်ဆက်တဲ့ကိုပညာရေးဥပဒေမှာထည့်သွင်းပေးမယ်လို့ဒါကြီးအချင်းပြောထားပေမယ့်ကျမတို့ကအဲ့ဒီဥပဒေရေးဆွဲတဲ့ process မှာပါကျမတို့ဒီလေးဝင်ဆိုင်ကနေတစ်စင်အဲ့ဥပဒေရေးဆွဲရေး process ကတွားတင်မယ်လို့ကျမတို့ကယူဆတယ်အဲ့လိုမှမဟုတ်ဘဲနဲ့အစိုးရကဒီဆက်တဲ့ချက်ကိုသူတို့နဲ့သူထည့်သွင်းပြီးတော့သူချင်းချင်းတို့ထည့်သွင်းပြီးရေးဆွဲမယ်ဆိုလို့ရှိရင်တော့ကျမတို့မူရင်းတောင်းဆိုချက်နဲ့ဘယ်လိုမှကိုက်နိုင်မှာမဟုတ်ဘူးတော့အဲ့ဒီအချက်တွေကိုလည်းကျမတို့ကတိတိကျကျဒါပြီးခဲ့တဲ့ဆွေးနွေးပွဲအရေကပေါ့နော်ရလာတယ်ကျွန်တော်နောက်ဆက်ပြီးစီမီယာဆိုတဲ့အထင်မှာပါပါတယ်အဲ့တော့ကျွန်တော်ကတိတိကျကျဆက်ဆက်စီမီကိုအတိအကျကျွန်တော်အဖြေရဖို့လိုပါတယ်နောက်အဓိကအရေးကြီးဆုံးဖြစ်တယ်ကျွန်တော်တို့တောက်ဆိုချက်ဆက်တဲ့ချက်ကိုဥပဒေမီယာဘယ်လိုခဲတွင်းလဲဆိုတာမျိုးကြီးကျွန်တော်တို့ဆက်ပြီးစီမီသွားမှာဖြစ်ပါတယ
်လေးပွင့်ဆိုင်ဆွေးနွေးပွဲရလာတဲ့သဘောတူညီချက်တွေကိုအမျိုးသားပညာရေးဥပဒေပြင်ဆင်တဲ့ဥပဒေချမ်းမှာထည့်သွင်းရွေးဆဲပေးမယ်လို့အစိုးရကထုတ်ပြန်ကြေညာခဲ့တဲ့တစ်ချိန်တည်းမှာပဲကျောင်းသားသပိတ်တွေကိုလည်းပြီးခဲ့တဲ့ဂရီကဝတ်အတိုင်းရပ်ဆိုင်ပေးဖို့ထပ်မံသတိပေးလိုက်တဲ့အပေါ်မှာကျောင်းသားလှုပ်ရှားမှုခေါင်းဆောင်တွေရဲ့အမြင်တွေကိုတင်ပြပေးခဲ့တာပါရှင်